မြန်မာနိုင်ငံတွင်းအထူးသဖြင့်စကိုင်းမကွေးနယ်မန္တလေးတို့မှာစစ်ကောင်စီဘက်ကရဲသားပြည်သူတွေအပေါ်လေးချောင်းတိုက်ခိုက်မှုတွေဖမ်းဆီးတပ်ဖြတ်မှုတွေတစ်နှစ်ထက်တစ်နှစ်ပိုများလာနေတယ်လို့စကိုင်းတိုင်းဒေသခံတွေနဲ့တော်လှန်ရေးတပ်ဖွဲ့တွေကပြောပါတယ်အာရှပစိဖိတ်ဒေသလုံခြုံရေးဆိုင်ရာ Shangri-La Dialogue ဆွေးနွေးပွဲမှာလဲဗြိတိန်အကြီးအကဲတန်တမန်ကမြန်မာနိုင်ငံအတွင်းမှာလက်တလောဖြစ်ခဲ့တဲ့တိုက်ခိုက်မှုတွေအကြောင်းထည့်သွင်းပြောကြားခဲ့ပါတယ်ဒီအကြောင်းသတင်းပေးပို့ချက်ကိုတော့နန်းလောင်ကပြောပြပေးပါအောင်ရှင
်ဂျူလာ3ရက်နေ့ကစကိုင်းတိုင်းမင်ကင်းမြို့နယ်ကမင်္ဂလာပွဲတစ်ခုကိုစစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခိုက်ခဲ့တာကြောင့်ကလေးငယ်တွေအပါအဝင်လူ30ကျော်သေဆုံးပြီးတော့20ကျော်ဒဏ်ရာရခဲ့ကြပါတယ်စစ်ကောင်စီတပ်တွေကရခိုင်ပြည်နယ်စစ်တွေမျိုးကျန်းဖြူရွာကဒေသခံတွေကိုလည်းအစုလိုက်အပြုံလိုက်ပြစ်ခတ်တပ်ဖြတ်ခဲ့တယ်လို့ဒေသရင်းသတင်းတွေနဲ့ဒေသခံတွေကပြောကြပါတယ်။မေလ17ရက်နေ့ကလည်းမြင်းမုံမြို့နယ်တထုတော်ချေးရွာကကလေးငယ်တွေအပါအဝင်ဒေသခံ30ဦးကိုစစ်ကောင်စီတပ်ကအစုလိုက်အပြုံလိုက်တပ်ဖြတ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။မြင်းချံမြို့နယ်ကခြေရွာတွေကိုလည်းစစ်ကောင်စီတပ်ကနေမြေရှိလျင်စစ်ကြောင်းတွေဝင်ပြီးတော့ခြေရွာတွေကိုမီးရှို့တာဒေသခံတွေကိုတပ်ဖြတ်တာတွေဆက်တိုက်လုပ်နေတယ်လို့လည်းဆိုပါတယ်။ဒီကြောင်းတွေကိုမေလ30ရက်နေ့ကစင်ကာပူနိုင်ငံမှာကျင်းပတဲ့အာရှပစိဖိတ်ဒေသလုံခြုံရေးဆိုင်ရာ Shangri-La Dialogue ဆွေးနွေးပွဲမှာအင်ဒိုပစိဖိတ်ဒေသဆိုင်ရာ UK ရဲ့အကြီးတန်းသံတမန် Anne Marie Trevelyan ကအခုလိုပြောခဲ့ပါတယ်
။ Sadly we are seeing civilians.beset by abhorrent acts of violence, including airstrikes, shelling, and arson targeted at villages, homes.
မြန်မာနိုင်ငံကအရသာပြည်သူတွေအနေနဲ့ရွာ၊အိမ်၊ကျောင်းတွေဆေးရုံတွေကိုပြင်မာထားတဲ့လေကြောင်းတပ်ခတ်မှုတွေ၊အမြောက်တွေနဲ့ပစ်ခတ်မှု၊မီးရှို့မှုတို့အပါအဝင်ဆက်ဆက်ပွဲအကြမ်းဖက်မှုတွေနဲ့တောကဝင်းနေတာကိုဝါးနေစွာမြင်တွေ့နေရပါတယ်။မြင်းမုံနယ်မြင်းချံမြို့နယ်တွေမှာတပ်တလို့ဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုတွေကြောင်းအပြစ်မဲ့ပြည်သူတွေထပ်ပြီးတော့အသက်ဆုံးရှုံးရတာဟာချီးကျူးစရာကောင်းပါတယ်။တော်ဝင်ရှိတဲ့အဖွဲ့အစည်းတွေအားလုံးအထူးဖြင့်စစ်အစိုးရအနေနဲ့အယက်သားပြည်သူတွေကိုအကာအကွယ်ပေးရအတွက်အဓိကဦးစားပေးဆောင်ရွက်ဖို့တိုက်တွန်းလိုပါတယ်လို့ပြောဆိုတော်တာပါ။လက်ရှိသတိတိုင်းဒေသတွေမှာဒီ2024နှစ်စာမိုင်းကစလို့စစ်ကောင်စီကနေမြေရှင်လျေစစ်ကြောင်းတွေမှာအင်အားလုံးရင်သုံးလာတယ်လို့အညာဒေသကာကွယ်ရေးအဖွဲ့တွေကပြောပါတယ်။ဒီနှစ်ထဲမှာပဲစကိုင်းဒေသကိုစစ်ကောင်စီကခြေချောင်းတက်ခတ်မှုတွေလည်းပိုတိုးလာတယ်လို့ဆိုပါတယ်။ဒီလိုလေကြောင်းတက်ခတ်မှုကြောင့်ဒေသခံတွေအများပြားသိကြကြရတယ်လို့96 soldiers ရဲ့တာဝန်ခံကအခုလိုပြောပါတယ်
ဒီစစ်ကောင်စီကနေပြီးတော့အင်အားသုံးပြီးတော့ဟိုစစ်ကြောင်းထိုးလာတာစိတ်လာရပေါ့နော်အပြီးရင်နောက်တစ်ခုက air strike လုပ်တဲ့ကိစ္စတွေတအားဟိုစိတ်လာရဲဘာလို့လဲဆိုတော့ပြည်သူရဲ့ရပိုင်းအတွင်းဟိုပေါ့နော်ဒီညီမတို့နေတဲ့နားပတ်ချာလေပေါ့နော်နေတဲ့နားပတ်ချာလေကအိမ်ရွာတစ်ခုကိုပဲစစ်ဟို air strike လုပ်သွားရဲလုပ်သွားတော့သူတို့ကဘာလို့တားကတ်ထားပြီးအဓိကလုံးချင်တာလဲမသိနေမဲ့အဓိကထိတာကတော့ပြည်သူတွေထိသွားရပေါ့နော်အစ်ကောင်စီအနေနဲ့ကဟိုတိစင်တာပြည်သူတားကတ်ထားနေရလားဒါမှမဟုတ်တော်လည်းရေးသမားကိုတားကတ်ထားရလားဒါမှမဟုတ် तू ကတော်လည်းရေးသမားမှမဟုတ်ဘူးပြည်သူရောမင်းကလေးရောကလေးပါမကြအကုန်တားကတ်ထားနေတဲ့ပုံစံဖြစ်နေတာပေါ့နော်အညာပါဆိုလို့ရှိရင်အခုဆိုရင် air strike ကတောက်လျှောက်ကိုလုပ်နေတဲ့အနေထားဆိုတော့ genocide လို့ပုံစံတော့ဖြစ်နေပေါ့အဲ့လိုအနေထားလေးရှိတယ်ဒေသခံတွေကအခုဆိုရင်စစ်ကြောင်းထိုးတာကိုပဲဆိုရှောင်ပြေးနေကြတဲ့အနေထားမဟုတ်တော့ဘူးဟိုဘယ်ချိန်လေနဲ့ဘုံလာကျဲခံမလဲငါပြည်သူဆိုပြီးပေါ့ရော့နေလို့ရတဲ့အနေထားလဲမဟုတ်တော့တဲ့အခြေအနေဖြစ်နေတာပေါ့နော်ဒီသူတွေမှာဟိုအိမ်လဲမီးရှို့ခံရတယ်လေနဲ့လည်းဘုံကျဲခံရတယ်စစ်ကြောင်းထိုးလို့လည်းမိသွားရတတ်ခံရတဲ့အခြေအနေဆိုအညာမှာတော့အညာကြီးဟိုအခက်အခဲကြီးကြုံနေတယ်စစ်ပြီးရှောင်နေလည်းအညာကြီးများလာတယ်အကြီးမဲ့တွေလည်းဒီသူတွေလည်းအများကြီးတိုးပွားလာတယ်ပြီးရအသက်ဆုံးရှုံးမှုတွေလည်းအများကြီးဟိုဖြစ်လာတယ်ပေါ့နော
်ပြီးခဲ့တဲ့နှစ်2023ဧပြီလ17ရက်နေ့ကလည်းစကိုင်းတိုင်းကပ်ဘလူခရိုင်ပစီကြီးကျေးရွာကပြည်သူအုပ်ချုပ်ရေးရုံးဖွံ့ဖွဲ့ကိုစစ်ကောင်စီတပ်ကဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်ကလေးငယ်38ဦးအပါအဝင်လူပေါင်း184ဦးသေဆုံးခဲ့ပါတယ်မြန်မာနိုင်ငံကစီအပတီခါရီမှာစစ်ကောင်စီရဲ့လေကြောင်းတိုက်ခတ်မှုတွေနဲ့လက်နက်ကြီးပစ်ခတ်မှုတွေကြောင့်အရက်သားထိခိုက်ဒေဆုံးမှုတွေအတွဲဆိုရင်ကြောင့်ကုလသမဂ္ဂကလည်းမကြာခင်ကသတင်းထုတ်ပြန်ထားပါတယ်